ချမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့မန်စူဘုံကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရပ်ပြန်နေကြပြီးဖြစ်ပါတယ်။ဒါပေမဲ့ချမ်းပြည်မြောက်ပိုင်းကိုယ်ခိုင်တဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဆစ်ဆောင်တွေဆက်ရှိနေဆဲဖြစ်ပါတယ်။ VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ။
ဟုတ်ကဲ့စင်တာပွင့်တစ်ခုကြာဖြစ်ွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်လက်ချီတဲ့ဆစ်ဆောင်တွေဟာလာရှိုမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေနေအခြေအနေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရပ်ပြန်ကြပြီးဖြစ်ကြောင့်ဆစ်ဆောင်တွေကိုကူညီနေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းပိန်ကပြောပါတယ်။
မင်းရကပြီးတော့သူတို့ရဲ့ဆန္ဒရပေါ့နော်။မင်းမြင်တဲ့အေးတန်းသားကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်စုကျောင်းမှာရှိတဲ့ဒီတော်သူ183ဦး၊သူရဲ့996ဦး။အဲ့ဒါဒေတာကားတွေလူမှုကွန်မြူနီကအစီ28စီးနဲ့ပို့ပေးတယ်၊ပြန်ပို့လိုက်ပါတယ်။ဒီလိုက်ကြရအောင်စုအနည်းတစ်ဝိုက်သွားတယ်ကိုမင်းရပြန်ပို့ပါတယ်။ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီတော်သူ80လူရဲ့246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်။မန်စုရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်အတိုင်းအတာတွေအကုန်လုံးဒီနေ့တနင်္လာနေ့မှာပြန်သွားပါဘူ
း။လာရှိုမြို့ပေါ်ကတချို့ခရီးယာဖျားကျောင်းတွေမှာတော့ဆစ်ဆောင်ချို့တရှိနေသေးကြောင်းလဲဦးမင်းပိန်ကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကူရက်ွက်ကူမှာရှိတဲ့တချို့နှစ်ချင်းဖျားကျောင်းမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီဘက်ကလည်းပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမှာရက်ွက်7နှစ်ကက်သလစ်ဖျားကျောင်းမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီဘွဲတွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာပြီးတော်ဝင်ကြီးတဲ့လူတွေကသွားခိုင်းတာမဟုတ်ဘူး။နေနေအေးချမ်းဝါးရဖြစ်တဲ့ပြန်မှာပေါ့နော
်။လာရှိုးမြို့နယ်အင်တန်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ SCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတ်တီးနေကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်ကက်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်။မနေ့ကကုတ်ခိုင်မြို့နယ်ကောင်းနေကြီးကအဲ့ပေါ်ထက်တော့ဘုံဘုံမှာဖြစ်တယ်ဟုတ်နော်ညနေ၄နာရီခန့်၅နာရီဖြစ်တယ်။အာဒီမြန်မာတပ်မတော်တမတ်တီနဲ့ဖြစ်တယ်။အာ CSN ကအာနံပါတ်1နဲ့ခမတော့ဖြစ်တယ်မင်းရဲ့။ဒီတိုက်ပွဲကတော့အဲ့လိုပြစ်ပြစ်ထားမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လိုက်နားလိုက်သူချွတ်ချွတ်တော့ဟုတ်နော်
။ဒီတိုက်ပွဲတွေကြောင့်မန်မိုင်းမန်ခွန်မနာကောင်းဝင်မန်ကျောင်းပိန်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းဆောင်လာကြောင်းလဲဒေသခံတွေကပြောပါတယ်။ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ်။